Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2016ခုနှစ်ဖေဖော်ဝါရီ19ရက်ပုဒ်တူနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကို9.29မီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုကုသားညုံနဲ့အတူတင်ဆက်ပေးမှာပါ။တောင်တရုတ်ပင်လယ်ရင်းကဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေအရေးနဲ့ပတ်သက်ပြီးဒေတာရင်းတင်းမာမှုတွေအရှိန်လျှော့ချဖို့သမ္မတအိုဘားမားကတောင်းဆိုလိုက်တာ။နောက်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံကြတာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ရှာဖောင်ရေ
။ကောင်းပါပြီရှင်။American ASEAN ထိပ်သီးဆွေးနွေးပွဲကိုလက်ရှိဆွေးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခွင့်ပေးတာနဲ့ပတ်သက်လို့ HRW လှူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဘလို့အမြင်သဘောထားရှိပါသလဲ
And it would be good for them to have given a chance for whoever the next president is to meet other ASEAN
HRW လှူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှဆိုင်ရာတာဝန်ခံ Brett Adams ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲတွေဆက်လက်ဖြစ်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံသမ္မတဖြစ်ခွင့်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ပေါ်ပြင်ကြားရေးဝန်ကြီးဦးရထွတ်ရဲ့ပြောဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုသားညိုဦးတို့ကပြောပြပေးပါအောင်ရှင်
။တောင်တရုတ်ပင်လယ်ရင်းကဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေအရေးနဲ့ပတ်သက်ပြီးဒေတာရင်းတင်းမာမှုတွေအရှိန်လျှော့ချဖို့ဒီလက်တွေ့ကျတဲ့ခြေလှမ်းတွေစတင်ဖို့ကိုအမေရိကန်သမ္မတ Barack Obama ကတောင်းဆိုလိုက်ပါတယ်။ California ပြည်နယ် Sunnyland မှာအရှိန်အဝါရှာအသင်း ASEAN ခေါင်းဆောင်တွေနဲ့ American ထိပ်သီးညီလာခံကျင်းပနေတဲ့နောက်ဆုံးရဖြစ်တဲ့မနေ့ကဒီအငင်းပွားမှုတွေကိုငင်းကြမ်းစွာနဲ့တရားဥပဒေကြောင်းအရဖြည့်ဆင်းသွားနိုင်လိမ့်မယ်ဆိုတာကိုခေါင်းဆောင်တွေအနေနဲ့အခိုင်အမာတနိဌန်ချထားတယ်လို့သမ္မတ Obama ကပြောပါတယ်။နိုင်ငံတကာစီမင်းစည်းကမ်းတွေနဲ့စံတမချက်တွေနိုင်ငံတိုင်းရဲ့အခွင့်အရေးကိုကာကွယ်ပေးရမှာဖြစ်ပြီးဒေတာရင်းတည်ငြိမ်ရေးအတွက်အမေရိကန်အာဆီယံအနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုလည်းသမ္မတကပြောခဲ့ပါတယ်။ဒါအပြင်နေမြေအငင်းပွားမှုတွေဖြစ်ပေါ်နေတဲ့ကျွန်းတွေကိုမြေဖို့ပြီးတော့နေမြေချဲ့ထွင်တာအဆောက်အဦတွေစောက်လုပ်နေတာစတဲ့တရုတ်နိုင်ငံရဲ့ဆောင်ရွက်မှုတွေကိုရည်ရွယ်ပြီးဒီနေမြေပိုင်ဆိုင်ကြောင်းနဲ့ပတ်သက်လို့နောက်ထပ်တောင်းဆိုတာတွေရပ်ပစ်ဖို့ကိုလည်းသမ္မတကပြောပါတယ်။လွတ်လပ်စွာကုန်သွယ်မှုစမ်းသစ်တီထွင်မှုတွေနဲ့အတူကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုတွေပိုးပြီးတော့လှုပ်ဆောင်လာဖို့ရည်ရွယ်ချက်နဲ့ Sunnyland မှာအခုလိုထိပ်သီးညီလာခံကျင်းပခဲ့တာပါ။ဥပဒေစိုးမိုးမှုညာနာမူပိုင်ခွင့်ကာကွယ်ဖို့နဲ့ပညာရေးမှာယင်းနှိမ့်မြုပ်နှံမှုအစရာတွေပိုတိုးတက်လာအောင်အာဆီယံအနေနဲ့ပြင်းထန်တဲ့ဆန္ဒရှိနေတယ်လို့လည်းသမ္မတဥပမာကပြောပါရယ်။ဒါပေမဲ့လည်းထိုင်းနိုင်ငံမှာအယက်သားအစိုးရအုပ်ချုပ်တဲ့စနစ်ကိုပြန်သွားဖို့တောင်းဆိုလိုက်ပြီးတရားဥပဒေစိုးမိုးမှုနဲ့လူ့အခွင့်အရေးအခြေအနေပိုကောင်းလာအောင်ကြိုးပမ်းနေတဲ့အရှိတောင်အရှတလွားကလူလူနဲ့အတူအမေရိကန်အနေနဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့သမ္မတဥပမာကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးတူဦးလစ်လက်တဲ့အခါမှာသမ္မတကနေပြီးတော့ဆူပြုတ်လာတဲ့ဘသူကမဆူအထက်လွှတ်တော်ဘက်ကနေပြီးတော့စဉ်းစားပြရမယ်ဆိုတာကိုအမေရိကန်ဖွဲ့စည်းပုံမှာရှင်းလင်းလင်းနဲ့ဖော်ပြပြီးသားဖြစ်တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်ကွယ်လွန်ခဲ့တဲ့တရားသူကြီးအန်တိုနီစကာလီယာနီယာမှာအစားထိုးဖို့အတွက်သမ္မတရဲ့အဆူပြုတ်သူကိုအထက်လွှတ်တော်ကနေပြီးတော့ကြားနာစစ်ဆေးဖို့ဘာကြောင့်ညှဉ်းဆန်းနိုင်တယ်လဲဆိုတဲ့အပေါ်သူ့ကိုခိုင်ခိုင်မာမာအကျိုးအကြောင်းပြရှင်းလင်းနိုင်မဲ့သူရှိရင်ပြောပါဆိုပြီးတော့သမ္မတဥပမာကအင်ကာနီမှာမိကွန်းထုတ်စင်ခေါ်ခဲ့ပါတယ်သမ္မတတန်းကုံဆုံးကန်ဒီသမ္မတတူအနေနဲ့တရားသူကြီးတူကိုအဆိုပြုလို့မရဘူးဆိုတာမျိုးကိုရေးထားတဲ့ဥပဒေမရှိဘူးလို့သမ္မတဥပမာကပြောပါရယ်။အရွေးချက်ခံနိုင်ငံရေးသမားတွေအနေနဲ့တရားရုံးချုပ်ဆိုတဲ့နေရာမျိုးမှာနိုင်ငံရေးကိစ္စတွေအထက်မှာစဉ်းစားဆုံးဖြတ်ဆောင်ရကြလိမ့်မယ်လို့အမေရိကန်ပြည်သူတွေဘက်ကမျှော်လင့်ထားတဲ့အကြောင်းသမ္မတကပြောပါရယ်။ဒါကြောင့်မို့သမ္မတတန်းကုံဆုံးတဲ့အထိသူလုပ်ရမယ့်အလုပ်ကိုလုပ်သွားမှာဖြစ်တယ်လို့ပဲအထက်လွှတ်တော်မတ်တွေဘက်ကလည်းအလားတူကိုယ့်ရဲ့တာဝန်ကိုကိုယ်ဆောင်ရွက်ကြဖို့လိုမယ်လို့သမ္မတဥပမာကပြောပါရယ်။ဒီနေရာအတွက် Republican တွေဘက်ကလက်ခံနိုင်မဲ့လူမျိုးကိုရွေးချယ်အဆူပြုတ်မလားဆိုတဲ့မေးခွန်းကိုတော့သမ္မတဥပမာကသူ့အနေနဲ့တော့အဲ့လိုလုပ်မှာမဟုတ်ဘူးလို့ညင်းပါတယ်။သူအဆူပြုတ်တဲ့သူဟာဥပဒေပိုင်းမှာထူးချွန်ကြွညင်သူဖြစ်ပြီးတော့တရားရုံးချုပ်လိုနေရာမျိုးမှာတာဝန်ယူနိုင်မဲ့အရေးချင်းမျိုးရှိတဲ့သူဖြစ်ပါလိမ့်မယ်လို့ဆိုပါတယ်။ American ပြောင်စုတရားရုံးချုပ်တရားသူကြီးကိုရှိတဲ့နေရာမှာအဲ့ဒီတဲကအသက်89နှစ်အရွယ်တရားသူကြီး Anthony Scalia ဟာပြီးခဲ့တဲ့စနေနေ့ကကွယ်လွန်သွားခဲ့ပါတယ်။ဒါကြောင့်မလို့ဒီကိုဝင်ဖြတ်ချမှုအခွင့်အရေးမဲပေးခွင့်လူဝင်မှုကြီးကြပ်ရေးနဲ့သမ္မတဥပမာရဲ့ကျမ်းမာရေးဆောက်ရှောက်မှုဥပဒေတွေလိုမျိုးအရေးတကြီးကြားနာရမယ့်အမှုတော်များများကိုတရားရုံးချုပ်မှာရွှေ့ဆိုင်းထားရပါတယ်။သမ္မတကအဆိုပြုလာမဲ့တရားရုံးချုပ်တရားသူကြီးတစ်တူးကိုအထက်လွှတ်တော်ကကြားနာဖို့လက်ခံမှုကြားနာဖို့ကိစ္စကိုလက်မခံမှုဆိုပြီးတော့အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောထားပါတယ်။2019ခုနှစ်ဇန်နဝါရီလမှာတက်လာမဲ့နောက်သမ္မတတစ်ကပဲအဲ့ဒီနေရာအတွက်အဆူပြုတ်ပေးရမယ်ဆိုပြီးတော့အထက်လွှတ်တော်မှာ Mitch McConnell ကပြောဆိုနေပါရယ်ခင်ဗျာ
စီးရီးယားနိုင်ငံကထောင်ပေါင်းချီတဲ့ဒုက္ခသည်တွေအတွက်အစားအစာနဲ့ဆေးဝါးပို့ဆောင်မှုရင်တန်းဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ရန်လမ်းကြောင်းကိုစီးရီးယားအစိုးရနဲ့သဘောတူညီကပိတ်ဆို့ထားတာပါ။ကုလသမဂ္ဂနဲ့စီးရီးယားအစိုးရကြားသဘောတူညီမှုနဲ့ဒီဒမတ်စကပ်မြို့တော်နာကမဒယာနဲ့ဇာဗာဒန်နီမြောက်ပိုင်းဒေသအစ်လစ်ကဖိုဝါနဲ့ကဖရာယာအပါအဝင်နေရာ9ခုကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်တာပါ။ဒီလိုပို့ဆောင်မှုဟာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်စီးရီးယားအစိုးရအနေနဲ့ဘလောက်ပံ့ပိုးပေးနိုင်မလဲဆိုတာကိုစမ်းသပ်တာဖြစ်တယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စတာရာကဒမတ်စကပ်ကဆွေးနွေးပွဲအပြီးမနေ့ကပြောပါရယ်စီးရီးယားနိုင်ငံသားဝင်ကြီးဌာနကတော့ကိုယ့်လူစုကိုကူညီဖို့အတွက်ဘယ်သူမှလာတတိပေးတာကိုစောင့်နေမှာမဟုတ်ဘူးလို့ဒီကနေ့တုံ့ပြန်ပြောဆိုပါရယ်ဒီတော့တွင်စီးရီးယားနိုင်ငံမြောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုတစ်ခုတွင်ပျက်စီးခဲ့တဲ့ဆေးရုံတစ်ခုရဲ့အပျက်စီးပုံတွေထဲကနေဒဏ်ရာရသူ၃ကိုကယ်ဆယ်ရေးအဖွဲ့တွေကဆွဲထုတ်ကယ်တင်ခဲ့ကြတယ်လို့နေစည်းမထဆောင်များအဖွဲ့ MSF ကပြောပါရယ်အစ်လစ်ပြည်နယ်ကပျက်စီးသွားတဲ့အဲ့ဒီဆေးရုံနေရာမှာရှာဖွေရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေတဲ့အကြောင်းလဲနိုင်ငံကအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့MSF ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါရယ်တနင်္လာနေ့ကတိုက်ခိုက်မှုဖြစ်ပွားချိန်မှာသူ့ရဲ့ဝန်ထမ်း25ယောက်ဆေးရုံထဲမှာရှိနေတာဖြစ်ပါရယ်
ဂျီမန်နိုင်ငံကတန်းနဲ့ချီတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေဒီနှစ်တည်းမှာဒေါ်လာ 1.8 ဘီလီယံဘူးနိုင်ငံတကာအလှူရှင်တွေထံကနေပြီးတော့တောင်းခံဖို့အတွက်ကုလသမဂ္ဂဘက်ကပြင်ဆင်ဆောင်ရွက်နေပါတယ်။တရားဝင်တောင်းခံချက်ကိုတော့အခုလာမယ့်ကြာလပတ်နေ့မှာကျင်းညာမယ်ဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုရုံးရဲ့အကြီးအကဲစတီဗန်အိုဘရန်ကလူညိုရေးကောင်စီကိုပြောပါတယ်။ဂျီမန်နိုင်ငံရဲ့ပြီးခဲ့တဲ့12လတာကာလအတွင်းကြုံတွေ့ခဲ့ရတဲ့အခြေအနေဇူးတွေကိုသူကရှင်းလင်းတင်ပြခဲ့ပြီးတော့အခုတောင်းခံမယ့်အလှူငွေတွေဟာလူရည်100တန်းကျော်အတွက်အစားအစာရေတန်ရှင်းရေးစနစ်နဲ့အရေးပေါ်ကျန်းမာရေးဆော့ရှောက်မှုတွေအတွက်သုံးပါဖြစ်တယ်လို့ပြောပါရယ်။သမရအဗ်ဒူရဘူမန်ဆူအာဟာဒီအစိုးရနဲ့ဟော်တီဒဘုံတွေကြားမှာ2015ခုနှစ်မတ်လကတည်းကစပြီးတော့ပြည်ပခါတွေယီမန်နိုင်ငံမှာတင်းမာနေခဲ့တာပါ။ယီမန်မျိုးတော်ကိုထိန်းချုပ်ထားတဲ့ဟော်တီဒဘုံတွေဟာတောင်ပိုင်းအဒန်စေကန်းမြို့ထိကိုနေရာယူလာတယ်လို့ပဲသမရဟာဆိုရင်လဲဆော်ဒီနိုင်ငံထိကိုထွက်ပြေးခဲ့ရပါရယ်။ဆော်ဒီနိုင်ငံကတော့ဒီဟော်တီဒဘုံတွေကိုလေကြောင်းစစ်ဆင်ရမှာဥဆောင်ပါဝင်ခဲ့ပါရယ်။တိုက်ပွဲတွေကြောင့်လူ 6,000 ကျော်သေဆုံးပြီးတော့တဝက်လောက်ဟာရပ်သားတွေဖြစ်ကြတယ်လို့ဒီလူသားချင်းစာနာမှုကုလသမဂ္ဂအကြီးအကဲ Ubrand ကပြောပါတယ်လူရေ 1.8 တန်းဟာလေအိုးရင်စွန့်ခွာထွက်ပြေးနေကြတယ်လို့သူကပြောဆိုသွားပါတယ်ခင်ဗျာ
ပြည်ပခံအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်ကပေါင်းလောင်းရေးတာမှဒီကနေ့တွေ့ဆုံကြပါတယ်တရားဥပဒေစိုးမိုးရေးနဲ့ထာဝရငြိမ်းချမ်းရေးရရှိဖို့ဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒေါန်ဆန်းစုကြည်သမရဖြစ်ဖို့ပုံမှန် 59 စလုံးပြင်ဆင်ရေးနောက်ဒီတက်မတော်နဲ့ NLD ကြားအကြိမ်နဲ့ညှိနှိုင်းနေကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာအခုလိုထပ်မံတွေ့ဆုံတာပါ။ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့ရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုဖြစ်တဲ့ဒီကနေ့နေ့လယ်ပိုင်းကဆွေးနွေးပွဲဟာတနားရီကျော်ကြာခဲ့ပြီး NLD ပါတီဘက်ကဒေါန်ဆန်းစုကြည်နဲ့အတူဒေါက်တာဇော်မြင့်မောင်ဒေါက်တာတမျိုးဝင်းတို့တက်ရောက်ခဲ့ကြသလိုဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ရဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးရေအောင်တို့တက်ရောက်ခဲ့ကြပါတယ်။ရွေးကောက်ပွဲပြီး2015ခုနှစ်ဒီဇင်ဘာလ2ရက်နေ့ကဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့ပထမအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးလွန်ခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကဒုတိယအကြိမ်တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
တောင်တောင်ပင်လယ်ပြင်တွင်တရုတ်ကနေပြီးတော့တူပိုင်တယ်လို့ဆိုနေတဲ့အငင်းပွားပွဲကျူးစုနေရမှာမြေပြင်ကနေပြီးတော့ဝင်ဟင်းမြက်အဆင်းမြက်ဒုံးလက်နက်စနစ်တရက်ကိုတရုတ်ဘက်ကနေပြီးတော့တပ်ဆင်ချထားလိုက်ပါတယ်။ဒါဟာတရုတ်နဲ့သူ့ရဲ့အင်းနီချင်းနိုင်ငံတွေကြားတင်းမာမှုတွေပိုတိုးလာစေမယ့်အခြေအနေတရက်ဖြစ်လာပွဲရှိနေပါတယ်။ပါရဆယ်ဂျွန်းစုတန်းပေါ်မှာတရှိနေတဲ့ဝူဒီဂျွန်းပေါ်မှာတရုတ်ဘက်ကနေပြီးတော့ဒုံးပစ်ဆင်တွေတပ်ဆင်ထားလိုက်တာဖြစ်တယ်လို့ထိုင်ဝမ်ကာဝေးဝန်ကြီးဌာနကဗုဒ္ဓဦးနေမှာပြောလိုက်ပါတယ်။မြေပြင်ကနေပြီးတော့ဝင်ဟင်ပြစ်ဒုံးကြည်ရှစ်စင်းပါဒုံးပြစ်စင်နှစ်ခုနဲ့ရေဒါစနစ်တရက်ကိုအဲ့ဒီကျွန်းဆက်မှာတပ်ဆင်ထားတာကိုအရက်ဖက်ဆက်သွေးဂျူရူတလုံးကနေပြီးတော့ဓာတ်ပုံရယူထားနိုင်ပြီးတော့အဲ့ဒီပုံကိုတော့ American Fox သတင်းဌာနကနေပြီးတော့အရင်ဆုံးထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ဂျီကတော့ဒီအခုလိုမျိုးဒုံးကြည်တွေတပ်ဆင်လိုက်တဲ့ဆိုတဲ့သတင်းဟာအနောက်နိုင်ငံမီဒီယာချို့ရဲ့လှုပ်ကြံဖန်တီးရေးသားမှုဖြစ်ပြီးတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့လှုပ်ရှားဆောင်ရွက်မှုအဖြစ်မှန်အခြေအနေမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ကတောင်တရုတ်ပင်လယ်ပြင်တွင်လှုပ်ရှားဆောင်ရွက်မှုအားလုံးဟာနိုင်ငံတကာနဲ့အများပြည်သူအကျိုးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကပြောပါရယ်အဓိကကတော့ဒီပတ်ဝန်းကျင်ရေပိုင်နဲ့အတွင်းက နောက်ဖန်သင်္ဘောတွေအရေးပေါ်ကဲဆဲကူညီနိုင်ရေးအတွက်ဆောင်ရွက်ပေးနိုင်မယ်ပြင်ဆင်ဆောင်ရွက်မှုတွေသာဖြစ်ပါတယ်လို့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့လည်းအမေရိကန်ပြည်အောင်စုရဲ့ Pacific စစ်ဒေသအကြီးကဲရေတပ်ဗိုလ်ချုပ်ကြီး Harris ကတော့အခုလိုမျိုးဒုံးစနစ်တပ်ဆင်မှုဟာတောင်တရုတ်ပင်လယ်ပြင်တွင်စီးရီးတိစောက်မှုဖြစ်တယ်လို့သတင်းတောက်တွေကိုပြောပါတယ်။တချိန်ထဲမှာတော့ဒီတောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားမှုတွေပေါ်မှာတင်းမာမှုတွေကိုလျှော့ချနိုင်ရေးအတွက်အခိုင်အမာခြိလှမ်းလှမ်းဆောင်ရွက်သွားကြဖို့သမ္မတဥပမာကဒီ American ASEAN ထိပ်သီးဆွေးနွေးပွဲအတွက်မှာတိုက်တွန်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တွင် Taiwan, Vietnam, Philippines, Malaysia, Brunei နိုင်ငံတို့နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတာကြောင့်ဒေသတွင်းမှာတင်းမာမှုတွေရှိလာနေတာပါ
။မြောက်ကိုရီးယားရဲ့သိပ်မကြခင်ကနျူကလ িয়ার ဆန်တက်မှုနဲ့အတူပယ်တင်တက်ဒုံးလက်နဲ့အစီအစဉ်တွေကိုစတင်ကြောင်းပြသတဲ့အနေနဲ့တောင်ကိုရီးယားဝေဟင်မှာအမေရိကန်တိုက်လေယာဉ်၄စင်းဒီကနေ့ပြန်တန်းအင်အားပြခဲ့ပါတယ်။ရေဒါထဲမှာမပေါ်နိုင်တဲ့ F-22 အမျိုးအစားကိုပြောက်လေယာဉ်တွေဟာဂျပန်အိုကီနာဝါကျွန်းအခြေစိုက်စခန်းကနေထွက်ခွာလာပြီးနိုင်ငံပိုင်အတော်ကြာမှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်အနီးကအိုဆန်လီဒက်စခန်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုသားညို့ဦးတို့ကကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ရှိအစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခွင့်ပေးတာနဲ့ပတ်သက်လို့လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီးရဲ့သဘောထားအမြင်ကိုအရင်ဦးဆုံးတင်ပြပေးပါမယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအပါအဝင်ဒေသတွင်းလူခွင့်ရေးဖိနှိပ်မှုတွေကိုအမေရိကန်သမ္မတအိုဘားမားအနေနဲ့ထိထိရောက်ရောက်ဖိအားပေးပြောဆိုခြင်းမရှိဘူးလို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ကပြောပါတယ်။အမေရိကန်ကအရှင်ဖြစ်ပထမဦးဆုံးကျင်းပလက်ခံတဲ့ဒီထိပ်သီးညီလာခံမှာအာဆီယံနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေတက်ရောက်တာကိုစိတ်ပျက်မိကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီးကလည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးမှာပါရှင်
။ February 15ရက်နေ့နဲ့16ရက်နှစ်ရက်ကြာကျင်းပခဲ့တဲ့ American ASEAN ထိပ်သီးညီလာခံဟာမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့ NLD အစိုးရတစ်ကိုအာဏာလွှဲပြောင်းမပေးခင်မှာပြုလုပ်ခဲ့တာကြောင့်မြန်မာအရေးလေးလာနေသူတွေလူခွင့်ရေးလှုပ်ရှားသူတွေကအားမလို့အားမရဖြစ်ခဲ့ကြပါတယ်။ HRW လူခွင့်ရေးဆောင်ကြီးရေးအဖွဲ့ကြီးရဲ့အာရှဆိုင်ရာတာဝန်ခံ Brett Adams ကလည်း American အစိုးရအနေနဲ့အခုလိုစစ်တပ်ကြောထောက်နောက်ခံပေးထားတဲ့အစိုးရကိုဖိတ်ခေါ်မယ့်အစားအစိုးရတစ်ကိုပဲညီလာခံကိုတက်ဖို့သူတို့လူလာကြောင်း VOA ကိုအခုလိုပြောပါတယ်။
And it would be good for them to have given a chance for whoever the next president is to meet other ASEAN leaders in the United States.
မြန်မာအစိုးရတင်မှာဘယ်သူပဲဖြစ်ဖြစ်တမနာဖြစ်လာမဲ့သူအတွက်အမေရိကန်ကလက်ခံကျင်းပတဲ့ထိပ်သီးအစည်းအဝေးမှာတခြား ASEAN ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခွင့်အရေးရမယ်ဆိုရင်အလွန်ကောင်းမှာပါ။ဒါအပြင်ထိုင်း၊ကမ်ဘောဒီးယား၊ဗီယက်နမ်၊လာအို၊ဘရူနိုင်းစတဲ့အာနာရှင်ခေါင်းဆောင်တွေရှိတဲ့နိုင်ငံတွေကိုမြန်မာခေါင်းဆောင်အစ်တကိုဒေသတွင်းအနာဂတ်အဖြစ်တမနာဥပမာအနေနဲ့ဥပမာပြပြောဆိုစေချင်တာပ
ါဒါအပြင်အမေရိကန်ကအိရှင်ဖြစ်ပထမအဆုံးလက်ခံကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဒေတာတွင်းနိုင်ငံတွေကအာဏာရှင်တွေကိုဖိတ်ခေါ်ခဲ့တဲ့အပေါ်မှာလည်းသူတို့အနေနဲ့စိတ်ပြတ်မိကြောင်း Brett Adams ကအခုလိုပြောပါတယ
် It's a real shame that he invited Prayut the dictator of Thailand and Hun Sen the dictator of Cambodia and the Burmese military government representative
ထိုင်းနိုင်ငံကအာဏာသိမ်းခေါင်းဆောင် Prayut Chan Ocha ကမ်ဘောဒီးယားအာဏာရှင်ဟွန်ဆန်မြန်မာနိုင်ငံကစစ်တပ်ကထောက်ခံထားတဲ့အစိုးရပြီးတော့ဗီယက်နမ်နဲ့လာအိုစ်နိုင်ငံကအာဏာရှင်ခေါင်းဆောင်တွေကိုသမ္မတဥပမာကဖိတ်ခေါ်ခဲ့တာတကယ်ကိုရှက်ဖို့ကောင်းပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူတွေပေါ်ဖိနှိပ်မှုတွေအများကြီးဖြစ်လာနေပါပြီ Facebook မှာလောင်ပြောင်လို့ဆန္ဒပြပွဲမှာပါဝင်လို့ဆိုပြီးတော့ဖမ်းဆီးထောင်ချခံရတဲ့ဖြစ်ရပ်တွေပါဒါကြောင့်သမ္မတဥပမာအနေနဲ့ဒီအာဆီယံခေါင်းဆောင်တွေကိုသူတို့နိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မပေးမချင်းညီလာခံကိုမလာဖို့ဆိုပြီးတော့ပြောဆိုဖို့ကျွန်တော်တို့ကဖြစ်စေချင်ပါတယ်
။အမေရိကန်အစိုးရအနေနဲ့အရှေ့တောင်အာရှဒေသတွင်လူခွင့်ရေးကိစ္စကိုလည်းဦးစားပေးဆောင်ရွက်မယ်ဆိုတဲ့မူဝါဒရှိနေတယ်လို့သမ္မတဥဘာမားရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တက်အမတ်ကြီးဆူဇန်ရိုက်စ်ကအင်ဖြူရောမှာမြန်မာအပါအဝင်အာဆီယံ၁၀နိုင်ငံကလူထုအခြေပြုအဖွဲ့အစည်း CSO ကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံရမှာထုတ်ဖော်ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ဘက်ကအောင်မြင်မြင်ဆောင်ရွက်နိုင်ပါမလားဆိုတာ CSO တွေဘက်ကတန်တရားဖြစ်မိတယ်လို့ဆူဇန်ရိုက်စ်နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်ကိုသွင်းလင်းအောင်ကပြောပါတယ
်။ဒီကျွန်တော်တို့ဒီရက်ဆက်ဖွဲ့စည်းတွေကိုခေါ်တွေ့တဲ့အကိစ္စကသူတို့ကတကယ်ကိုအချိန်တိုလေးအတွင်းမှာဟိုတက်တုပ်ရိုက်ပြီးတော့စီစဉ်နေတာမျိုးဖြစ်တယ်။ဆော်စော်ကြီးနဲ့သူတို့မှာတေချာတွေ့မယ်ဆိုပြီးတော့စဉ်းစားမျိုးမရှိဘူးလေ။ဆိုတော့အနီးကပ်ပြီးတော့အဖြစ်တွေ့တဲ့သဘောမျိုးဖြစ်တာအောင်လဲကျွန်တော်ဒီဆယ်နိုင်ငံတော့ကိုယ်စားလှယ်တွေကတိတ်ပြီးတော့ဟိုသဘောမတွေ့ဘူး။နောက်တစ်ခုက ဒီမတိုင်ခင်ကလှုပ်သွားတဲ့ဒီ US နဲ့ Africa နဲ့တွေ့တဲ့တွေ့ဆုံပွဲမှာဆိုရင်အဲ့ခေါင်းဆောင်တွေတွေ့တဲ့တွေ့ဆုံပွဲမှာပဲခုနဒီရပ်ဖွဲ့စည်းတွေကဝင်ပြီးတော့ထိုင်ပြီးတော့မှဒီထိုင်ခွင့်ရှိရပါတော့ဝင်ခွင့်ရှိရပါဒါပေမဲ့ကျွန်တော်တို့အခုဟာမှာကျအဲ့လိုမျိုးမရှိဘူးမရှိတဲ့အခါကျတော့တို့ခေါ်တွေ့ရဆိုတဲ့အတွက်တစုံတရာဝမ်းသာပြီးမဲ့အဲ့ဒီတွေ့တဲ့တွေ့ဆုံပွဲမှာတကယ်ကျွန်တော်တို့ဟိုလူလားသလိုပဲလူခွေနဲ့ပတ်သက်ပြီးတော့တကယ်ကျွန်တော်တို့လူလားသလောက်ဖြစ်ချင်သလောက်ဆွေးနွေးရမလားဆိုတာတော့အားလုံးမှာတော့လည်းတန်တရားရှိရ
ဒီတော့တွင်မှာပဲ American ASEAN ထိပ်သီးညီလာခံမှာလူခွေရေးနဲ့ဒီမိုကရေစီကိုအလေးထားဆွေးနွေးဖို့အရှိတောင်အာရှဒေတာတွင်ပါလီမန်အမတ်ပေါင်း100ကျော်ပါဝင်လက်မှတ်ရေးထိုးထားတဲ့အိတ်ဖွင့်ပေးစာကိုတီးခဲ့တဲ့သတင်းပတ်တုံးကသမ္မတအိုဘားမားစီကိုပေးပို့ခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံသမ္မတဖြစ်ခွင့်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ပေါ်ပြည်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ပြောဆိုချက်ကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ဖို့ရာအခြေခံဥပဒေကိုဆိုင်းငံ့ပြင်ဆင်ဖြစ်ဆွတ်တာတွေလုပ်ဖို့မလိုပဲမိသားစုဝင်တွေကိုမြန်မာနိုင်ငံသားခံယူစေခြင်းအပြင်အဆင်ပြေနိုင်တယ်လို့မြန်မာသမ္မတရဲ့ပြောခွင့်ရပြည်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောပါရယ်ဖွဲ့စည်းပုံပြင်ရင်ရေးကိစ္စတွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေဘောင်ထဲကလှုပ်ဆောင်တာကိုပဲလိုလားပြီးဖွဲ့စည်းပုံပြင်ပဆောင်ရွက်မှုတွေဟာအနာဂတ်အတွက်အန္တရာယ်ကြီးတယ်လို့ဦးရဲထွတ်ကပြောသွားပါရယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ထဲမှာအဖွဲ့ဝင်တဦးအဖြစ်ပါလာတဲ့ဦးရဲထွတ်ကိုသူတဲခိုတဲ့ဟိုတယ်မှာ VOA ဝိုင်းတော်သားကိုကျော်သိန်းကအင်္ဂါနေ့မနေ့ပိုင်းတီးသန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီအပိုင်းဒီပြည်ရင်းကနေပြီးတက်တဲ့တဲ့တွေမှာဒီအလွှဲပြောင်းကိစ္စပြောဆိုဆွေးနွေးနှိမ့်နိုင်ကြတာလေပေါ့လေ။ဒီကတက်မတော်ပိုင်းနဲ့ရုပ်ောက်ွယ်နိုင်ရလူသားဒီမိုကရေစီဖွဲ့ချုပ်ပိုင်းနဲ့မှာအဖို့အတွက်လေးရှိနေတယ်ဆိုလို့ကျွန်တော်တို့ကြားထားတာရှိပါတယ်။အဲဒါတွေကဘလောက်မှန်ပါလဲ
။ဟုတ်ပြီကတို့တို့ကဒီဖွဲ့ဆွေးနွေးကြတယ်ဆိုတာကတာဝန်လွှဲပြောင်းနေမဆိုင်ဘူးလေ။ဟိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရကသူတာဝန်ယူပြီးတဲ့အချိန်မှာသူဆက်လုပ်ချင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒါဆွေးနွေးတယ်လို့ပဲကျွန်တော်နားလဲ။ဘာဖြစ်လို့ဆိုတော့တက်မတော်ကလွှတ်တော်မှ25ရာခိုင်နှုန်းသူပါဝင်နေတဲ့အတွက်ကြောင့်လို့သူ့ပါတီတစ်ခုအနေနဲ့စဉ်းစားရမယ်ဆိုရင်ဒုတိယအင်အားကြီးဆုံးပါတီတစ်ခုလို့ညံမြင်လို့ရတာပေါ့။အဲ့တော့ဒီနိုင်ငံရေးအင်အားစုနောက်ခုကြမှာရှေ့လုံငါစင်နဲ့ဆွေးနွေးခြင်းဒီကျွန်တော်တာဝန်လွှဲပြောင်းခြင်းနဲ့တော့ဘာမှမဆိုင်ပါဘူး။တာဝန်လွှဲပြောင်းမှုကတော့တက်မတော်လည်းပြောထားပြီးသားရုပ်ောက်ဝရလက်ကိုလေးစားမယ်။ဒီတာဝန်လွှဲပြောင်းတဲ့ဟာမှာသူလည်းပြေဝပူပေါင်းဆောင်မယ်လို့ပြောထားပြီးသား
။ Okay ။နောက်တစ်ခုကတော့လူပြောသူပြောများနေတဲ့ဖွဲ့စည်းပုံပြင်ရေး59စာလုံးစာရည်အပြင်ပေါ့လေ။ဝန်ကြီးကိုယ်တိုင်လည်းပြောထားတာရှိပါတယ်။59စာလုံးပြင်ပတ်သက်ပြီးတော့ဝန်ကြီးသဘောမတူဘူးဆိုတော့ပုံမျိုးပုံကြီးပြောထားတာရှိပါတယ်။ဆိုတော့ဝန်ကြီးကသမ္မတရဲ့ပြောခွင့်ရပို့ကိုလည်းဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့သမ္မတဥပင်းစင်ရဲ့သဘောထားလို့ပေါ့နားလည်လို့ရပါလားခင်ဗျာ
။ဟုတ်ကျွန်တော်တို့က59စာလုံးကိုပြင်ခြင်းမပြင်ခြင်းကိုကျွန်တော်ပြောတာမဟုတ်ဘူး။ဘယ်ဟာဝဲပြင်ပြင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတဲ့အပြင်စင်ရမယ့်လုပ်ထုတ်လုပ်နေတဲ့လုပ်ဖို့ကိုကျွန်တော်ပြောတာ။ခင်ဗျားပြောတဲ့ကျွန်တော်တို့သဘောမတူဆိုတာကဟဲ့လား59စာလုံးကိုဆိုင်းငံ့မယ်ဆိုတဲ့ကိစ္စကိုကျွန်တော်သဘောမတူဘူး။ဘာဖြစ်လို့ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်စင်ခြင်းထဲမှာဆိုင်းငံ့တယ်ဆိုတာမပေါ့ဘူး။တခါအလားဥကုန်ဒီလိုဘာလို့လဲပြောနေတာရှိတယ်1959ခုနှစ်တုန်းကပေါ်တူဂီနေဝင်စက်တာဘူယိုတို့လုတ်ခဲ့တယ်ဆိုတော့ဆိုင်းငံ့ခဲ့တယ်ဆိုတာလေအဲ့ဒါလည်းလုံးဝမှားတယ်ဗျာဘာလို့ဆိုတော့ခင်ဗျားတို့အဲ့ဒီတုန်းကအစိုးရကိုပြန်ကြည့်မယ်ဆိုရင်တွတ်တော်ရဲ့ဒီပြင်ဆင်ချက်မှာတစ်ခါမှဆိုင်းငံ့တယ်ဆိုတာမပေါ့ဘူးပြင်ဆင်တယ်ဘာပဲပါလို့ဒီပြင်ဆင်တဲ့ဟာကိုအချိန်ကာလသတ်မှတ်ချက်ထည့်လိုက်တယ်နောက်ထပ်ရွေးကောက်ပွဲရနေပြီမှာပေါ်ပေါက်လာတဲ့ဝန်ကြီးချုပ်ကတာဝန်မျိုးခင်အထိဒီလိုပြင်မယ်လို့ပြောတာဆိုင်းငံ့တယ်ဆိုတဲ့စကားမပေါ့ဘူးအဲ့ဒီပြင်ဆင်ချက်ကိုအစိုးရတင်သွင်းခဲ့တဲ့တုန်းကတင်သွင်းတယ်လို့ဥကြောင်းကြီးဥကြောင်းကြီးရဲ့အဲ့ဒီကတင်သွင်းတဲ့ဒီမိကုံးကိုခင်ဗျားဖတ်ကြည့်မယ်ဆိုရင်ဟာလားဆိုင်းငံ့နေဆိုတဲ့စကားမသုံးပါဘူးတဲ့ဘာဖြစ်လို့ဆိုဆိုင်းငံ့နေဆိုတာဒီဟိုတည်းမှာ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့အတွက်ကြောင့်မလို့သူကဆိုင်းငံ့နေတယ်မသုံးတော့ပြင်ဆင်ချက်ဥပဒေကြမ်းလို့ပဲသုံးပါဆိုတော့သူကိုယ်တိုင်ကိုရှင်းပြထားတာရှိတယ်ဒါမှမဟုတ်ပြန်ချုပ်ပြောရင်တော့ကျွန်တော်တို့ဒီပြင်ချင်းမပြင်ချင်းကိုကျွန်တော်တို့ကဘာမှမပြောဒါကလွတ်တော်နဲ့ပြည်သူတွေအဆုံးဖြတ်ပဲတိုးတော့ပြင်ပြီဆိုလို့ရှိရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတွေကအတိုင်းပြင်တာပဲကျွန်တော်လိုလာတယ်
။ဘုရင်ကတော်တော်လေးရရင်ပြောပါတယ်ပြီးခဲ့တဲ့ရပိုင်းကလည်းဒီ NLD အနေနဲ့ပေါ့နော်တက်မတော်ပေါ်သဘောထားတက်မတော်နဲ့ဆက်ဆံရေးကောင်းအောင်လုပ်ဖို့လုပ်ရဲဆိုတဲ့ပုံမျိုးကျွန်တော်အလိုနားလဲပါတယ်။ဆိုတော့တက်မတော်နဲ့ NLD ကြားဆက်ဆံရေးဟာအခုလက်ရှိကျွန်တော်တို့ဒီနေ့ဖြစ်နေတဲ့အခင်းအကျင်းတွေရပေါ့လေ။ဆက်ဆံရေးကောင်းတိုင်းပြည်အနာဂတ်အတွက်စိတ်ချရတဲ့လာလာကောင်းလို့ကျွန်တော်တို့ပြောနိုင်ပါပြီလားခင်ဗျာ
။ဒါပေမဲ့အဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပုံမှာပဲမူတည်တာပေါ့ဗျာ။ဘာလို့ဆိုတော့လူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တက်မတော်ကိုဟလာပြုပြင်ပြောင်းလဲရေးလက်တွဲပုံအနေနဲ့မြင်လို့ရှိရင်လူဖောက်ကံမဲ့အနေနဲ့မြင်လို့ရှိရင်ကြည့်ရခံရတဲ့လူမှာပေါ့လူဖောက်ကံမဲ့အနေနဲ့မြင်မနဲ့အတားအဆီးတစ်ခုအနေနဲ့မြင်ပြီးတော့မှဖယ်ထုတ်ဖို့ကြိုးစားမှဆိုတော့ကြီးနိုင်ရခက်မှာပေါ့ကျွန်တော်တို့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ရှိအခြေအနေမှာတော့တက်မတော်ဟ လာနိုင်ငံအင်အားစုတစ်ခုနဲ့မြင်ပြီးတော့နိုင်ဆွေးနွေးခြင်းရပဲအဖြစ်မှန်ရလကောင်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့တမတော်ဘက်ကရောတိတ်တဘောထားတင်းမာတယ်လာလာမျိုးတွေညာရှိပါလား
တမတော်ကတော့ဗျာလာတမတော်ကောင်စုပြောကြတာလည်းများရှိပါတယ်ဟဲ့သူကကျွန်တော်တို့ဒီတမတော်ဥသိစေဆိုရတဲ့ထက်မှာရောနောက်မှာရောသူဒီဖွဲ့စည်းပုံခြေခံဥပဒေကသူ့ကိုပေးထားတဲ့အခန့်ကဏ္ဍတိုင်းမှာသူနေမှာပဲအဲ့ဒါလည်းပို့လုံးမှာမဟုတ်ဘူးအဲ့ဒါလည်းလျှော့ပြီးတော့လုံးမှာမဟုတ်ဘူးအဲ့တော့တမတော်ရဲ့တချက်ကတော့ကျွန်တော်ရှင်းတယ်အဖွဲ့စည်းပုံခြေခံဥပဒေနဲ့အညီလုံနေသေးကာလကလုံးမှာတော့တမတော်အနေနဲ့ဒီကိစ္စမှာသူကပါဝင်စာပူးပေါင်းဆောင်ရွက်ပေးနေမှာပဲ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုပူးပွင့်နေတဲ့အခုမေးချင်ပါတယ်ကျွန်တော်တို့တွေးကောက်ပွဲကျင်းပတယ်ယူကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဟိုမျှော်လင့်မထားလောက်အောင်ပဲဒါခင်တို့တော်များများနဲ့အနိုင်ရတယ်ဆိုတော့မဲဆန္ဒရှင်တွေရဲ့သဘောထားကထင်ရှားတယ်လို့အများစုကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်ဝန်ကြီးကိုဝန်ကြီးသဘောထားရောကျွန်တော်တို့အစိုးရတစ်ဖွဲ့ရဲ့အစိုးရဖွဲ့ရဲ့သဘောထားနဲ့အကြုံပြီးမေးချင်တယ်ကမဲဆန္ဒရှင်အများစုကဒေါန်ဆန်းစုကြည်ကိုနိုင်ငံကောင်းဆောင်ဖြစ်စေချင်ပါတယ်အခုလက်ရှိအလားအလာကဒေါန်ဆန်းစုကြည်နိုင်ငံကောင်းဆောင်ဖြစ်ဖို့အလားအလာလူလူမဲဆန္ဒရှင်တွေဘယ်လောက်ထိမျှော်လင့်လို့ရပါလဲခင်ဗျာ
တကယ်တော့ဗျာဟုတ်လားဒေါန်ဆန်းစုကြည်နိုင်ငံအကြီးအကဲဖြစ်ဖို့ဆိုတာ59ဆလုံးတော့လေပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့သုံးသက်ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ချွေးမရှိမှဆိုချွေးမနှစ်ယောက်လူ၄ယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်အပြေလဲသွားမှာပါဘာမှဟာလာကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့ရတယ်လည်းမလို့ပါဘူးနော်အဲ့တော့လူလေးယောက်ဒီအဆုံးဖြတ်ကနေလောက်တာကပိုတော့ကောင်းတော့ဗျာဟာလာဓာကြီးကိုဖွဲ့စည်းပုံခြေခံဥပဒေပြင်ရလို့ပြောဖို့တော့မလို့ပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်သမရဖြစ်တာလိုချင်လို့ရှိရင်1982ခုနှစ်ဥပဒေကမြန်မာနိုင်ငံသားလျှောက်ထားလိုက်ရုံပါပဲ
ဒါမှလည်းဝင်ကြီးအရွယ်ရောက်ပြီးသားလူတွေအနေနဲ့ကလေးတွေလည်းမဟုတ်တဲ့အခါကျတော့ဒီလိုမျိုးသူတို့ရဲ့ကိုယ်ပိုင်ဘဝပေါ့လေကိုယ်ပိုင်ဘဝကိုဆွတ်လွတ်ပြီးတော့ဟလာပိဆက်မယ်ဆိုတာကရောဟိုမျက်တာရဲလို့ပြောလို့ရပါတ
ော့ဒေါ်ဆန်းစုကြည်တို့ရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွတ်ထုတ်ခဲ့ပြီးပြီသူ့မေအုပ်ထုတ်တဲ့နိုင်ငံမှာသူမနေချင်ဘူးဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတော့ဒါတို့ရဲ့မိသားစုပြဿနာဒါအပေါ်စီးမှုအခြေခံဥပဒေပြဿနာမဟုတ
်ဘူးပြင်ကြားရေးဝန်ကြီးဦးရဲထုတ်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းခဲ့တာပါရှင်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနှမ့်ခမ်းနယ်ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့လေကြောင်းကပါတိုက်ခိုက်လာတယ်လို့ပလောင်ဘက်ကပြောပါတယ်။အစိုးရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတိုင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ပြည်သူ့လွတ်တော်မှာအင်ကာနေကအရေးကြီးဆိုတင်သွင်းပြီးဒီကနေ့အကြက်တွင်းဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းကုတ်ခိုင်မြို့နယ်တွေအတွင်းမှာဒီကနေ့တနေ့လုံးနီးပါးတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လေကြောင်းကပါတိုက်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကိုတော့ပလောင်ခေါ်တအမ်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ကမိုင်အိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့တိုက်ပွဲနေရာကတော့ကုတ်ခိုင်မြို့နယ်မန္တလေးကြီးရထဲမှာဖြစ်တယ်။ဒါနဲ့ကုမလာကဆိုင်မှာဒီလက်မကြီးတွေနဲ့ပြည်တဲ့ဒီမှာစစ်တမလာရတဲ့ရှင်ရတဲ့ဒီဆရာပြေကတရားငါမမတရားငါမမဟိုကမြောက်နေကျွန်တော်ဖွဲ့ကိုဆက်နေပြည်တဲ့တမလီလောက်အထိတောက်ရှင်ပြည်တယ်။ရှီလိုဂိုလိုရရှိတယ်။ဒီကျွန်တော်ကျွန်တော်60မမ60ရှီစမမတွေလည်းပြည်တယ်။ဒါကအခုထိမပြည်သေးဘူး။အခုနော်ဆွေမင်းလည်းပဲရှိသေးတယ်ဒီလေရရရမစင်းနဲ့ကျဲလို့တကယ်ကျွန်တော်ဖွဲ့ဝင်လာဖြစ်တဲ့အခုကြည့
်ပလောင်တက်ဖွဲ့ကနန်းခတ်နဲ့ကုတ်ခိုင်မြို့နယ်အဆက်ကဘင်းကင်းတွေဖြစ်စည်းနေချိန်မှာဒီလ23ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမနေ့ကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့တယ်လို့မိုင်အိုက်ကျော်ကပြောပါတယ
်ကျွန်တော်ဖွဲ့ကလည်းဘင်းကင်းဖြစ်တာကအဲဒီမှာ23ရက်နေ့ကနေဒီနေ့ဖြစ်တော့ဆူရတယ်လည်းတော့တုံကြောင်းတော့ရှိတယ်အထူးစီမံဝတ်တက်လာတယ်ဒါဆိုရင်မနေ့ကလည်းဒီချိန်လေးနဲ့လာဖြစ်တယ်
ဒေသခံရွာသားတွေကတော့ဒီကနေ့ရဟရင်တစဉ်ပြက်ကြတယ်လို့ပြောဆိုတာတွေရှိပေမဲ့တခြားအတည်ပြုချက်တော့မရသေးပါဘူးတမတော်ပြန်ကြားရေးဌာနကိုစစ်သွေးမေးမြန်းရမှာတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေသတင်းမရသေးကြောင်းသာပြန်လည်ဖြေဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်မရဆဲသေးတဲ့ပလောင်တပ်ဖွဲ့ဟာအစိုးရတက်နေတာမကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့ပလောင်တက်တဲ့ရှမ်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်တာမရှိပေမဲ့တခါတရံလက်နက်ကြီးနဲ့ပစ်ခတ်တယ်လို့နှစ်ဖက်အကြားစောင့်ကြည့်နေတဲ့အခြေအနေရှိနေပါတယ်ရှမ်းတက်နဲ့ပလောင်တက်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့် 南开庙内端啊，那片碧绿的长蕉老下，你也送花呗，满围月白果，丁香你也来了。南开庙个五山安稳啊，表白的。
哎呀，酒家酒家都摆外品里了呗，哎哩，当我啊想的呀嘞，哎哩满围白果树丰饶，哎都发的茶嘛烂泥茶了，哎满围，老太的不能月的嘞，哎月嘛么你这边嘞。哎，你买尾巴嘞？那你他啦？哎，不同，那那叫么品嘞？那怪是龙啊！我说哎呀，香啊，哪呀叫么？叫呀泥巴我。哎，不老我嘞，哪呀叫么都叫了呗。
不老思想都卡在里个了，买尾巴呗嘛？你呀，你呀老偏见你谈比，是呀叫老西江嘞？难看没有不老沙边嘞？人家木不会欧个他，正面叫个表白嘞。
这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这个这
蒋梅庙内段，现在那不让带，皮包的带不着，现在不让比度，东塘脚下，蒋梅庙过，丁香你也罢了。罗老师嘛了，现在不让带破家嘛，带不瑞些三步段，再让他卢庙庙费着公司 UNFC 呢，先比不光上月有工地破个，加温上月被那边，那的老马对上水泥门你啊，没有钱来对来找，现在蛮难拿了，没事得把握。
ကိုမိုးစောပြောပြခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူးကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှာ855ဘူစာရိုက်ကြီးရန်ကုန်မြို့ကိုစာရေးပြပို့နိုင်ပါတယ်ရှင်အခုတော့တည်င်းချင်းချုပ်ကိုကိုအောင်ကကြေညာပေးမှဖြစ်ပါတယ
်ပိုယဟမင်းကြီးဖရန်စစ်စာမက္ကဆီကိုနိုင်ငံခီးစဉ်နောက်ဆုံးနေ့မှာတော့ဌာနေပြည်သူတွေအနေနဲ့ခွင့်လွှတ်နားလည်ပေးကြဖို့တောင်းခံလိုက်ပြီးလူငယ်တွေဘာသာရေးကောင်းဆောင်တွေအနေနဲ့မျိုးရေးဆေးဝါးနဲ့ပတ်သက်တဲ့အကြံဖတ်မှုတွေမှာမပါကြဖို့တိုက်တွန်းပါတယ်ပိုယဟမင်းကြီးဟာအမေရိကန်နဲ့နေချင်းဆက်စီဦးဒက်ဟူအရက်စ်မြို့ကိုဒီကနေ့ရောက်လာပြီးတော့တက္ကဆက်စ်နဲ့နေချင်းဆက်အမေရိကန်မက္ကဆီကိုနယ်စပ်တကြောကရိုမန်ကက်သလစ်ဘာသာဝင်2သိန်းကျော်နဲ့စုဝေးတွေ့ဆုံခဲ့ပါတယ်သူဟာဒီကနေ့မှာတော့ချီဝါဝါပြည်နယ်ကအလုပ်သမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာZika virus ရောဂါပိုထိန်းချုပ်ဖို့အစီအစဉ်အတွက်ဒေါ်လာ56တန်းလိုအပ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီရောဂါပိုဟာဥနောက်ဖွံ့ဖြိုးမှုနှိမ်ကျတဲ့ကလေးငယ်တွေမွေးဖွားလာတာနဲ့ဆက်ဆက်နေတာပါ။ပူပေါင်းဆောင်ရွက်လူသူတွေ၊ကျွမ်းကျင်သူတွေနဲ့အတူတူပူပေါင်းဆောင်ရွက်သွားဖို့သူတို့အနေနဲ့အာရုံထားလှုပ်ဆောင်မှာဖြစ်တယ်လို့ဒီကနေ့မှာ WHO ကပြောပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ရင်းကဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေအရင်နဲ့ပတ်သက်ပြီးဒေတာရင်းတင်းမာမှုအရှိန်ကိုမြင့်တက်လာတာကိုရှော့ချဖို့လက်တွေ့ကျတဲ့ခြေလှမ်းတွေကိုစတင်လိုက်ဖို့ကိုအမေရိကန်သမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီလန်းစ်မှာဒီအရှေ့တောင်အာရှအသင်းအာဆီယံနဲ့အမေရိကန်တို့ဒီထိပ်သီးညီလာခံကျင်းပနေတာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်နဲ့တမရကောက်ဝေးဦးစည်းချုပ်ပူချုပ်မှုကြီးမင်းအောင်လိုင်တို့နေပြည်တော်ကပေါင်းလောင်းရိတ်တာမှာဒီကနေ့တွေ့ဆုံကြပါတယ်တရားဥပဒေစိုးမိုးရေးနဲ့ထာဝရငြိမ်းချမ်းရေးရရှိဖို့ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ကောက်ဝေးဦးစည်းချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တည်ထင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမူကမှတင်ရထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် View ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.